မနက်ကမြို့သားလူဦးရေကြားဆင်းရဲမွဲတွေသူရေအတွက်ဟာ၃၀နီးပါးတိုးလာမဲ့အချိန်မှာရှိနေပြီးနိုင်ငံလူဦးရေရဲ့ထောက်ဝံနီးပါးဟာနောက်နှစ်မှာဆင်းရဲမွဲတွေသူဖြစ်သတ်မှတ်တဲ့အဆင့်အောက်ကိုရောက်သွားမယ်လို့ကုလသမဂ္ဂကဒီကနေ့ပြောပါတယ်လူငယ်တဲ့ဆယ်စုနှစ်တွင်ရခဲ့တဲ့ဒုတိယမှုအပေါ်ကိုဗစ်ကာယောဂါနဲ့ဆရာနာသေးမှုတို့ကြောင့်၂၀၀၉ရိုက်ခတ်ခံရတာဖြစ်ပါတယ်အိမ ဆင်းရဲမွဲတင်မှုအဆင့်ကိုရောက်သွားဖို့ရှိနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ကပြောပါတယ်ဒီလိုပမာဏမျိုးနဲ့ဆင်းရဲမွဲတင်မှုတဲ့ရွေလျားသွားမယ်ဆိုရင်လူလက်တန်းစားပျောက်ကွယ်သွားမယ်အလားအလာရှိပါတယ်ဒါဟာအကြတဲ့ကနေခက်မမြန်ပြန်ပြီးနလန်ထူဖို့ဘယ်လိုကြိုးပမ်းမှုမျိုးအတွက်မဆိုမကောင်းတဲ့လက္ခဏာတစ်ခုပါပဲလို့ UNDP ရဲ့အာရှနဲ့ Pacific ဒေသဆိုင်ရာဌာနညွှန်ကြားရေးမှူးကန်နီဝစ်ဂနာရာဂျာကပြောပါတယ်ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရတူဦးကို Writers ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ခဲ့ပါဘူးအဆိုးဆုံးဖြစ်နိုင်ခြေကစင်ရဲမွဲတင်မှုသတ်မှတ်ချက်အဆင့်အောက်ကိုရောက်သွားနိုင်ခြေရှိတဲ့လူရည်အတွက်ဟာနှစ်ဆတိုးပြီးအရင်24ရာခိုင်နှုန်းကျော်ကနေ46ရာခိုင်နှုန်းကျော်အထိရှိသွားနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်မျိုးပြလူရည်ကြားစင်ရဲသူအရည်အတွက်ကတော့2019ခုနှစ်မှာ17ရာခိုင်နှုန်းကျော်ပဲရှိခဲ့တာကနေ2022ခုနှစ်မှာ39ရာခိုင်နှုန်းကျော်အထိ3ဆတိုးသွားနိုင်တယ်လို့ခန့်မှန်းထားပါတယ်